ရင်ဆုံးသောမြန်မာနိုင်ငံ၏သတင်းတွေနဲ့စကြပါတယ်။အာဏာရပြည်ထောင်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီအတွင်းအပြောင်းလဲတွေလှုပ်ဆောင်တဲ့နေရာမှာဥပဒေနဲ့ကန့်ညီမှုရှိဖို့လာမယ့်ရွေးကောက်ပွဲကိုမထိခိုက်စေဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်ပြည်ခိုင်ဖြိုးပါတီရဲ့ဘူရဲဥက္ကဋ္ဌရာဒူတရဝင်လွဲပြောင်းတဲ့အခမ်းအနားကိုနေပြည်တော်မှာမနေ့ကလှုပ်ဆောင်ခဲ့ပြီးပါတီဥက္ကဋ္ဌဖြစ်တဲ့သမရဦးသိန်းစိန်နဲ့အစည်းအဝေးမစတင်ပြီးလာရောက်ခဲ့တယ်လို့ပြည်ခိုင်ဖြိုးပါတီကပြောပါတယ်အဲ့လိုသမရဦးသိန်းစိန်ပါတီရုံးချုပ်ကိုတွားရောက်တာနဲ့ပတ်သက်ပြီးဖွဲ့စည်းပုံနဲ့ညီဆွတယ်လို့ဝေဖန်တန်လေးလည်းထွက်ပေါ်နေပါတယ်ဒီအချိန်ဒီအပြည့်စုံကိုတော့ပြောပြပေးချင်ပါတယ်ခင်ဗျာအာဏာရပြည်တော်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီတွင်မှာဥက္ကဋ္ဌဖြစ်တဲ့တာဝန်ယူနေတဲ့သူရဦးရွှေမန်းကိုပြီးခဲ့တဲ့သတင်းပတ်အတွင်းကဖယ်ရှားပြီးတော့သူ့နေရာမှာဒုဥက္ကဋ္ဌဦးထေရုံနဲ့အစားထိုးပြီးခေါင်းဆောင်ပိုင်းတွေအပြောင်းလဲလုပ်ခဲ့ပါတယ်။အခုလိုအပြောင်းလဲတွေလုပ်ဆောင်အောင်မှာဥပဒေနဲ့ကန့်ညီမှုရှိဖို့နဲ့လာမယ့်ရွေးကောက်ပွဲတွေကိုမထိခိုက်စေဖို့ကုလသမဂ္ဂကပြီးခဲ့တဲ့သတင်းပတ်ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကတော့
On Myanmar, we're obviously aware of the change in leadership in within the Union of Solidarity and Development, the ruling party. However, Myanmar is approaching a critical period of impending elections and hope all such actions proceed in conformity with the law in a manner that strengthens the democratic framework, as well as respecting the rules...
မြန်မာနိုင်ငံမှာအာဏာရပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီအတွင်းခေါင်းဆောင်အပြောင်းလဲတွေဖြစ်တဲ့အကြောင်းကျွန်တော်တို့သိရှိထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံအနေနဲ့မကြခင်မှာရွေးကောက်ပွဲကျင်းပတော့မဲ့အရေးကြီးတဲ့ကာလကိုရောက်နေပြီဖြစ်တဲ့အတွက်အခုလိုအရေးယူဆောင်ရွက်မှုအလုံးဟာတည်ဆဲဥပဒေနဲ့ကန့်ညီပြီးတော့ဒီမိုကရေစီမူပေါင်းကိုအားဖြည့်ပေးရရောက်စေတဲ့အပြင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုလည်းလိုက်နာလေးစားရရောက်စေလိမ့်မယ်လို့မျှော်လင့်ပါတယ်။ဒါ့အပြင်နိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲဟာဆိုရင်လည်းလွတ်လပ်ပြီးတရားမျှတတဲ့အပြင်ယုံကြည်ကိုးစားမှုရှိတဲ့ရွေးကောက်ပွဲဖြစ်နိုင်ရေးအတွက်ပါဝင်ပတ်သက်နေသူအားလုံးတန်တိတ်ချံခံခဲ့မှမှနဲ့ဆောင်ရွက်ပေးကြဖို့ကိုလည်းကုလသမဂ္ဂကတိုက်တွန်းပါတယ်
။လက်ရှိပြည်ထောင်စုလွှတ်တော်ရဲ့နာယကပြည်သူ့လွှတ်တော်ဥက္ကဋ္ဌဖြစ်တဲ့သူရဦးရွှေမန်းကိုပါတီအကြီးအကဲဖြစ်ကနေဖယ်ရှားလိုက်ပြီးတဲ့နောက်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးဘုအလုံးမှုဆောင်ကော်မတီနဲ့ပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေပထမဆုံးအကြိမ်မျက်နှာစုံညီတွေ့ဆုံပွဲအခမ်းအနားကိုမနေ့ဩဂတ်လ18ရက်နေ့ကကျင်းပခဲ့ပါတယ်။သမရဦးသိန်းစိန်လည်းနေပြည်တော်ကပါတီရုံးချုပ်ကိုလာရောက်ခဲ့ပြီးတော့ပါတီဖွဲ့စည်းပုံအခြေခံစည်းမျဉ်း69မြင်းဆောင်ခါခွေအရာဒုဥက္ကဋ္ဌဖြစ်တဲ့ဦးသေးဦးကိုပါတီရဲ့ဘူရဲဥက္ကဋ္ဌတာဝန်ကိုတရားဝင်လွှဲပြောင်းပေးခဲ့ပါတယ်။အခုလိုသမရဦးသိန်းစိန်ပါတီရုံးချုပ်ကိုတွားရောက်တာဟာဖွဲ့စည်းပုံအခြေခံဥပဒေပုံမှ64နဲ့ညီစွန်းနိုင်တယ်လို့ AHRC အာရှလူ့ခွင့်ရေးကော်မရှင်ကရှင်းနေဦးမင်းလွင်ဦးကထောက်ပြပါတယ်။
ပေါ်ဒီဘုံချေကောင်းဦးဒီမှာသမရအဖြစ်ရွေးချယ်ခံရပြီးသူသည်ပတိလုံအောင်ဆောင်တာများကိုလုတ်ကင်ခြင်းမှရဆိုင်ပြီးဖြစ်စီဟုမှတ်ယူပါမည်ဆိုပြီးတော့ပါပါတယ်အဲ့တော့ဒီကိစ္စမှာအခုစံခံမှုရွေးပါတီရဲ့ညီလာခံပြုလုပ်နေတယ်အစည်းအဝေးပြုလုပ်နေတယ်ဆိုလို့ရှိရင်အစည်းအဝေးကနေပြီးတော့တက်ရောက်လာတဲ့ကုသလေဒီအဖွဲ့ဝင်တွေရဲ့သဘောဆန္ဒနဲ့ဥက္ကဋ္ဌနေရာကိုပြောင်းလဲလုပ်တယ်ဆိုလို့ရှိရင်ဒါစီနေတူဖြစ်ပါလေအခုတော့သမရဖြစ်တဲ့သူကနေပြီးတော့ပြန်လည်ပြီးတော့ဥရွှေမင်းရဲ့ဇာတုကိုဖြုတ်ပြီးတော့ဥထေးဦးကိုအစားထိုးတယ်ဆိုတဲ့ကိစ္စကတော့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ပြဋ္ဌာန်းချက်နဲ့လုံးဝကြီးဆန့်ကျင်ပဲဖြစ်နေတယ်ဆိုတာကိုကျွန်တော်တွေ့ရပါတယ
်ပြည်ထောင်စုကြံ့ခိုင်ရေးပါတီကတော့သမရဦးသိန်းစင်ဟာအခမ်းအနားမစတင်ပြီးလာရောက်ပြီးတော့ပူတွဲဥက္ကဋ္ဌတာဝန်ကိုလွှဲပြောင်းတာနဲ့ပတ်သက်ပြီးကိုယ်စားလှယ်တွေကိုလာရောက်ရှင်းပြတာသာဖြစ်တယ်လို့ပါတီရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပါတီရဲ့အစည်းအဝေးကိုတက်ရောက်တာမဟုတ်ပဲပြန်ထွက်ခွာသွားတာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်တယ်လို့ပါတီအတွင်းမှုတွေကသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားပါတယ်အခုလိုသူရဦးရွှေမန်းကိုပါတီခေါင်းဆောင်ဖြစ်ကနေဖယ်ရှားလိုက်တဲ့အတွက်လွတ်တော်တွင်မှာရောသူ့အနေနဲ့ဥက္ကဋ္ဌဖြစ်ဆက်ပြီးရှိပါအောင်လားဆိုပြီးမေးခွန်းလေးလည်းထွက်ပေါ်နေပါတယ်မကြသေးခင်သတင်းပါတီအတွင်းကပဲသူရဦးရွှေမန်းရဲ့မဲဆန္ဒနယ်ကမဲဆန္ဒရှင်တချို့ကသူကိုလွတ်တော်ကိုယ်စားလှယ်အဖြစ်ကနေပြန်ရုပ်သိမ်းဖို့အတွက်တောင်းဆိုတာတွေရှိခဲ့သလိုရွေးကောက်ပွဲကော်မရှင်ကလည်းလွတ်တော်ကိုယ်စားလှယ်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုအမြန်ဆုံးအတည်ပြုပြဋ္ဌာန်းဖို့အတွက်ပြည်ထောင်စုလွတ်တော်ကိုထပ်မံတိုက်တွန်းထားပါတယ်။ဒီဥပဒေကိုအတည်ပြုနိုင်ဖို့နဲ့ဥရှိမန်းရဲ့နိုင်ငံရေးအလားအလာနဲ့ပတ်သက်ပြီးဦးမင်းလွင်ဦးပြောတာကတော့
ကျွန်တော်တို့ဒီရွေးချယ်ကဏ္ဍနဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ကိုပြန်လည်ပြီးတော့ရုပ်သိမ်းမယ်ဆိုလို့ရှိရင်အများပြည်သူရဲ့တောင်းဆိုမှုတရားခိုင်နှုန်းလို့ပြောတယ်။အဲဒီလိုတရားခိုင်နှုန်းလို့ပြောတဲ့အထင်မှာအလွယ်တကူနဲ့တော့ဒီပြည်သူ့လွတ်တော်ကိုယ်စားလှယ်ကိုဖြုတ်နိုင်တာမဟုတ်ပါဘူး။ပြည်သူ့လွတ်တော်ကိုယ်စားလှယ်ဘက်ကလည်းပြန်လေပြီးတော့ခုခံချိပါခွင့်ရှိတယ်။အဲတော့အဲဒီလိုခုခံချိပါဖို့အတွက်ရှင်းနေပြင်းတော်လည်းကောင်းကိုယ်တိုင်တော်လည်းကောင်းခုခံဆောင်ရွက်နိုင်တာဖြစ်တယ်။အဲတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်ကိုယ်စားလှယ်ဖြစ်ကနေပြီးတော့သမတ် သားရင်းကိုရုပ်သိမ်းဖို့အတွက်ဆိုလို့ရှိရင်တော့ကျွန်တော်တို့ဥပဒေပြဋ္ဌာန်းမှုလိုတယ်။မျိုးဥပဒေပြဋ္ဌာန်းမှုလိုပါတယ်။အဲ့တော့ဥပဒေတွေမျိုးဥပဒေတွေမရှိသေးပဲနဲ့တော့အခုဒီလိုလို့တော့ဥက္ကဋ္ဌဥရှိမန်းကိုဥက္ကဋ္ဌနေရာကနေတည်ရှားမယ်ဆိုလို့ရှိရင်တော့အနည်းဆုံးကျွန်တော်ထင်ပါတယ်။နိုဝင်ဘာလောက်ထိရောပြီးနိုင်အောင်နေမယ်လို့တော့ကျွန်တော်တော့မထင်ပါဘူး။
လွတ်တော်အစည်းအဝေးတွေကိုဒီကနေ့မှပြန်လည်စတင်မှာဖြစ်ပြီးလွတ်တော်ကိုယ်စားလှယ်ဖြစ်ပြန်လည်ရုပ်သိမ်းရေးကိစ္စကိုလည်းဆွေးနွေးဖို့ရှိနေတဲ့အတွက်နိုင်ငံရေးအင်အားစုတွေကတော့စိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်ခင်ဗျာ။